လျပြန်းနိုင်ငံမြို့တော်မှာအင်္ဂါနေ့ညတုန်းကလူများပြားတိုက်ဆုံခဲ့တဲ့ဘုံချဲတက်ခတ်မှုဟာဆရာဆွေးမှုမြောင်းနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်တက်ခတ်မှုကြောင့်လူ44ယောက်ထက်မနည်းတိုက်ဆုံပြီးတိုက်ဆုံသူရေးတွဲဟာ55ယောက်လောက်ထိရှိရဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်တက်ခတ်မှုကြောင့်ရတဲ့ Tripoli မြို့တော်စင်ကြေဘုံကထိန်းသိမ်းစခန်းမှာတော့တညာလုံးစားတောက်နဲ့ရေးပြက်လက်မှုတွေကြောင့်ရတဲ့အသက်မသွေးချန်နေသူတွေကစုံစမ်းစစ်ဆေးသူတွေဒီနေ့ပြည့်စည်ရကြရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်တိုက်ဆုံသူတွေအလောင်းတွေကိုတော့ရင်ဝဲရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေသလိုဒရိလေးမင်းမျောနေသူတွေအပါအဝင်ဒဏ်ရာရသူတွေကိုတော့စေယုံမှာကုသပေးထားပါတယ်ဒီကနေ့ည7နာရီခွဲလောက်မှာဘုံကျဲတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲအသက်မသွေးချန်သူတွေကပြောဆိုခဲ့ကြသလိုဒီမနိုင်ငံသတင်းပတ်တီမှာတော့လည်းထိတ်သိမ်းစခန်းပေါ်မှာအဝေးထိန်ဒရုန်းယာဉ်တွေပြန်တန်းနေတဲ့အခြေအနေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်လီဗျာအနာမနီကတော့နိုင်ငံရှိတိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်တာကိုတစ္ဆာခန်တဲ့တပ်ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါစစ်ကောင်းဆောင်ဟက်တာကိုတစ္ဆာခန်တဲ့တပ်ဖွဲ့ရဲ့မြို့တော်မှာခြေစိုက်ထားတဲ့နိုင်ငံတကာအသိမပြုလီဗျာဆူရရဲ့တပ်ဖွဲ့နဲ့တပ်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ